ကိုရဲမွန်ပြပြပေးခဲ့တာပါရှင်။တနင်္သာရီတိုင်းဒေသကြီးထဲမှာလည်းဆေးအုပ်ချုပ်ရေးကြီးညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပြီးစစ်ပေးဆောင်ပြည်သူ3000ကျော်ထိမြင့်တက်လာနေပါတယ်။စစ်ကောင်စီဘက်ကတိုက်ပွဲဖြစ်တဲ့ဒေသကလာတဲ့ကြေးရွာသားတွေကိုမြို့ပေါ်တက်မလာအောင်လည်းဖိအားပေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
စစ်ကောင်စီဘက်ကတနင်္သာရီတိုင်းအတွင်းကပလောမြို့နယ်နဲ့တနင်္သာရီမြို့နယ်တို့ကိုဖေဖော်ဝါရီလအတွင်းမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်တနင်္သာရီတိုင်းဒေသတစ်ခုလုံးမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ထိုင်းနယ်ဇက်ရနောင်းပြည်နယ်အထိစစ်ဘေးရှောင်တွေထွက်ပြေးလာနေသလိုထိုင်းနယ်ဇက်နဲ့မနီးတဲ့နေရာတွေမှာတော့စစ်ဘေးရှောင်လူဦးရေ3000ကျော်ထိရှိလာပြီဆိုပြီးဒေသခံတဦးကပြောပြပါတယ
်။ဟုတ်ဟုတ်ကဲ့ကဲ့ဒီကျွန်တော်တို့ဒီဟိုကဘောနော်ဒီတနင်္သာရီတိုင်းမှာကျတော့ဒီဒီကျွန်တော်တို့တင်းနေတဲ့အတိုင်းမှာဆိုတော့ဒီကျွန်တော်တို့ခရင်တုပ်ခုရှိတော့ဘောတော့ခရင်တုပ်ခုတက်မှာပေါ့ဒီဘိတ်ခရင်ရဲ့ကော့တော့ခရင်တဝဲခရင်ပေါ့ဒီခရင်တုပ်ခုတက်မှာကျတော့ဒီလောနေထားရတော့စက်ပွဲတွေကတိုက်ပွဲတွေကဒီတောက်လျှောက်ဖြစ်နေတာပေါ့တောက်လျှောက်ဖြစ်နေတဲ့အတိုင်းမှာဟိုဒီကျွန်တော်တို့ဒီခရင်ဘိတ်ခရင်မှာကျတော့ဒီကျွန်တော်တို့ဒီတင်းသာရင်နဲ့ဟိုပလောမြွနဲ့ကျတော့ဒီကျွန်တော်တို့စက်ပြီးရှောင်းဟိုဘယ်လိုပြောမလဲအဲ့မှာပေါ့စက်ကောက်စီကနေပြီးတော့ဟိုဆောက်ချီကြညာထားတဲ့ဒေတာလည်းဖြစ်တဲ့အခါကျတော့စစ်ဘေးရှောင်တွေကတော့ခုနောက်ပိုင်းမှာဒီတော်တော်လေးကိုတူလာတယ်များလိုက်လို့ပြောလို့ရတာပေါ့ခင်ဗျာအခုလက်ရှိကတော့ဒီ3000ကျော်ရှိသွားပြီပေါ့
ဖေဖော်ဝါရီနဲ့မတ်လအတွင်းတိုက်ပွဲပေါင်း30ကျော်ဖြစ်ခဲ့တယ်လို့ကြေးရွာတွေဘက်မှာဖြစ်တဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေရပါတယ်တချို့ကြေးရွာတွေကိုတော့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးတယ်ဆိုပြီးစစ်ကောင်စီဘက်ကဆွဆွဲပြီးမြို့ပေါ်တက်လာရင်လိုက်လံဖမ်းဆီးဖို့တွေပါလုပ်နေတယ်လို့လည်းဒေတာကန်ဒီကဆိုပါတယ်
ကောင်းကျော်တယ်မှာတချို့ကလည်းအဲ့မျိုးကိုဖြစ်နေတဲ့အခါကျမှဒီ URI တက်မှာနေဒီဘက်မှာနေလို့မရလို့ဆိုပြီးဆိုတော့ကျွန်တော်တို့ဒီဘိတ်မြို့ပေါ်ကိုဒီပြောင်းရွှေ့နေထိုင်လာတဲ့ခါလည်းရှိတယ်ခင်ဗျဟိုစက်ကစီကနေပြီးတော့ရတိအုပ်ချုပ်မှုတွေတို့ဟိုညတ်ချင်းနေဒီစစ်ဘေးရှောင်းလေးလာတဲ့လူတွေဟိုဟာပေါ့ဟိုစိရင်လက်ကောက်ခိုင်းတာမျိုးပြပြအပေးချိတ်ကြောက်တာမျိုးလည်းပြုလုပ်လာတာမျိုးလည်းရှိတယ်ခင်ဗျအဲ့မှာတို့ဘယ်လိုမျိုးဒီအဓိကတော့ဒီတိုက်ပွဲဖြစ်များတဲ့ဒီ floor unit တဲ့ကရတရာကပေါ့အဲ့မှာဆိုတူရလို့ကျွန်တော်တို့ပြောလို့ရပေါ့ပြပေးကလာတဲ့စေမီရှောက်တွေကတော့လောကလည်းမခံဘူးသူရွာကစေမီရှောက်တော့မများကအရင်ကပီဒီအက်တစ်ကိုငိုကြည့်ထပ်ပတ်နေဆိုပြီးတော့ဒီလိုလိုင်းလဲပဲသူတက်ဆိုင်အောင်ရကြည့်အုပ်ချုပ်မှုတွေကနေပြီးအရင်သူတို့မှားထားတာပေါ့သူတို့စီကိုကြောင်ကြောက်ပေးဖို့တော့ပြောထားတာမျိုးရှိတယ်
တူချင်းရွာသားတွေရောက်လာရင်တည်င်းပေးဖို့အထက်အာဏာပိုင်တွေကတတိပေးထားတယ်လို့လဲဒေသခံရကြည့်အုပ်ချုပ်ရေးမှုတွေကဆိုပါတယ်တနင်္သာရီတိုင်းကစေမီရှောက်ပြည်သူတွေဟာတိုက်ပြိုးရေးဥယျာဉ်ချမ်းမြေတွေဘုံကြီးကျောင်းတွေတောတောင်တွေထဲမှာယာယီခိုလုံနေရပြီးအစားအသောက်တွေလည်းခက်ခဲနေကြပါတယ်။ဥယျာဉ်ချမ်းမြေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ရပြီးလူရည်များလာတဲ့အတွက်အစားအသောက်နဲ့ဆေးဝါးမလုံလောက်တာအပြင်တကူရည်တန့်ရှင်းရေးအတွက်အိမ်သာတွေတောက်သုံးရည်မလုံလောက်မှုတွေပါအခက်ခဲတွေရှိနေလို့ဆိုပါတယ်။တက်ကြီးရွယ်အိုတွေကလေးတငယ်တွေလည်းဖြားနာမှုတွေရှိနေပြီးစေဝါအကူအညီတွေလည်းလိုအပ်နေပါတယ်။အခုဆိုရင်တိုက်ပွဲအများဆုံးဖြစ်နေတဲ့ပလောမြို့နယ်ထဲမှာစစ်ဘေးရှောင်လူဦးရေ 28,000 ကျော်ထိရှိနေပြီးတခြားနေရာတွေမှာလည်းနေစဉ်လူဦးရေရာခိုင်နှုန်းလောက်တိုးလာနေပါတယ်။ထိုင်းနယ်ဇက်နဲ့နှီးတဲ့ကော့တောင်းခရိုင်ထဲမှာလည်းစစ်ဘေးရှောင်တွေကတော့တိုက်ပွဲဖြစ်ရင်ထိုင်းဘက်ကိုထွက်ပြေးခိုလုံနေကြတာကြောင့်တနင်္သာရီတိုင်းနဲ့ကဲ့ရဲ့ထိုင်းဘက်ချမ်းကလည်းနေဇက်လုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်ရှင်။